မြန်မာသမိုင်းပညာရှင်ပလွန်သူဆရာကြီးဒေါက်တာတန်းထွန်းကသမိုင်းသင်တယ်ဆိုတာမအအောင်သင်ရတာလို့ဆိုပေမဲ့အထက်တန်းပညာအောင်မြင်ပြီးတက္ကသိုလ်ဝင်ဖို့လျှောက်ထားကြတဲ့အခါခုပညာသင်နှစ်မှာသမိုင်းအဓိကဘာသာလျှောက်ထားသူမရှိဘူးဆိုတဲ့သတင်းကြောင့်လူတော်များများအားသင်ကြပြီးတချို့လည်းဝန်းနေသွားကြပါတယ်။ဆရာကြီးဒေါက်တာတန်းထွန်းကသမိုင်းမှတ်တမ်းသင်သူတွေဟာအဂတိမလိုက်ရဘူး။ချစ်လို့မြောက်ပြင်ရေးတယ်၊မုန်းလို့နှိမ့်ချခဲ့ရတယ်၊ကြောက်လို့ဖုံးကွယ်ပြောတယ်မသိတာကိုဝင်မခံခြင်းလို့ဖြစ်ကြတဲ့ဆန်ရေးတဲ့ဆိုတာမျိုးဘရောမှမလုပ်ရဘူးအဂတိမလိုက်ပဲရေးသားတဲ့တမိုင်းစစ်စစ်ကိုရှာပြီးလေ့လာပါလို့ပြောချင်တာတမိုင်းစစ်စစ်ကိုသိရင်အချုပ်ကတော့မအားဘူးပေါ့ဆိုပြီးတမိုင်းနှစ်စကားပြောခြင်းစာအုပ်မှာရေးထားတာပါ History repeats itself because no one was listening the first time ဆိုပြီးပထမတစ်ကြိမ်မှဘသူမှနားမထောင်ရလို့တမိုင်းတစ်ချော့ပြန်လဲတယ်လို့အမိမသိပညာရှင်တူပြောတဲ့အဆိုအမိကိုစမ်းစစ်ကြည့်ရင်သမိုင်းသင်္ဃာစာယူဖို့စစ်ဆော်တဲ့သဘောလဲတက်ရောက်ပါတယ်။20ရာစုတွဲခေါ်ပညာရှင်အမေရိကန်နိုင်ငံသားစပိန်လူမျိုး George Santayana ကတော့သမိုင်းသင်္ဃာစာမယူနိုင်သူတွေဟာဒါတွေပဲထတ်လို့နေတာအပြစ်တင်ရမယ်လို့ပြောမှုတာပါ။ဒါကြောင့်လဲကျောင်းတွေမှာသမိုင်းဘာသာရသင်ကြားပေးနေတာလည်းဖြစ်ပါတယ်။ကျောင်းနေကြဘူးသူတိုင်းအနည်းဆုံးတော့မူလတန်းနဲ့အလဲတန်းမှာကမ္ဘာသမိုင်းနဲ့မြန်မာသမိုင်းသင်ကြားရပါတယ်။ကျောင်းစာနေလို့ကမ္ဘာသမိုင်းသင်ရပြီဆိုကြတဲ့ကသမိုင်းဦးခေကျောက်ခေကြေးခေတန်ခေစာရာတွေရှေးယောမခေခေါမခေစာရာတွေသိလာရပါတယ်။ထေဝါခန့်ကျန်းလာတဲ့ယောမအင်ပါယာဆိုတာဒီနှစ်ခေတ်မှာမရှိတော့ဘဲကမ္ဘာလှည့်တွေတွားရောက်ကြီးစုလေးလာတဲ့ဒုနဲ့ဒဲနဲ့ကြံခဲ့တဲ့အဆောက်အဦတွေကတချိန်ကဖုံးပြီးနေလာတောက်ပခဲ့တဲ့တပ်သိတွေဖြစ်ပဲကြံခဲ့ပါတော့တယ်။အင်ဟာကြီးမလုံးနဲ့ယောမအင်ပါယာကြဆုံရတာအကြောင်းမျိုးမျိုးရှိပြီးဒီထက်စည်ရအစမတန်တိုးချဲ့တဲ့အတွက်စစ်စစ်ရဲ့အလွန်ကျွံသုံးတာဘလို့မှတိုက်ဖြတ်လို့မရအောင်အဂတိလိုက်စားမှုကြီးထွားတာဒါနဲ့တစ်ဆက်တည်းလိုက်ပါလာတဲ့နိုင်ငံရေးမတည်ငြိမ်တာနဲ့စီးပွားရေးအကျတဲကြုံတွေ့တာတွေလည်းပါဝင်ပါတယ်။ရောမအင်ပါယာတမိုင်းကပေးတဲ့သင်္ကန်းစာတွေထဲမှာဆိုးဆိုးဝါးဝါနိုင်လာတဲ့သဘာဝပတ်ဝန်းကျင်ရေးရာပြဿနာတွေလည်းပါဝင်တာပါ။ရောမအင်ပါယာခေတ်ကပတ်ဝန်းကျင်ဆိုင်ရာအဓိကပြဿနာတွေဟာသစ်တော်ပြုံးနည်းတာလေတို့ညဉ့်ညမ်းနာနဲ့ခဲစိတ်တင်နာတွေပဲလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာခြေလက်ဒေသတွေမှာချက်ရေးပြုတ်ရေးအတွက်ခုထိထင်းမီးသုံးနေရသလိုခရစ်တော်မပေါ်ခင် BC 953ခုမှာစတင်ထူထောင်တဲ့ရောမခေတ်မှာထင်းမဲ့အဓိကထားရတာပါ။လူကြီးတိုးလာတာနဲ့အမျှစိုက်ပျိုးရေးချက်တွေမှုတော့ခုရတဲ့ပြင်စည်ရင်အမြင်နဲ့ရန်သူမပုံအောင်နိုင်အောင်တမင်တကာတော့ခုကြတဲ့အတွက်တတော်ပြုံးကြည့်ရပါတယ်။ထမီအသုံးများလာတာနဲ့အမျှလေတို့ညဉ့်ညမ်းတာသမတာပဲဖြစ်ပြီးဆင်းရဲချမ်းသာမရွေးကြုံတွေ့ရတာကတော့ခက်စိတ်တင်ကြတာပါခဲပိုက်တွေသွဲရေဖြစ်ထားတဲ့ရေချိုးကန်တွေကိုအပူပေးပြီးဇိမ်နဲ့တမိတမောစိတ်နေတတ်တဲ့ရောမခက်တကြေရီဟာခက်စိတ်တင်မှန်းမသိတက်နေပြီးသူတို့တခန်းတနာသုံးတဲ့ရေခရားနဲ့စာအိုစာကွက်ပကံရက်ခွက်တွေကလည်းခင်းနဲ့လှုပ်ထားတာမို့ခက်စိတ်တင်ရတာပဲဖြစ်ပါတယ်တမန်လူလူကလည်းခဲပိုက်နဲ့သွဲပေးတဲ့ရေသုံးရတာမို့ခဲစိတ်အလိုလိုသင်ရပါတယ်အဲ့ဒီယောမအင်ပါယာခက်ကခဲစိတ်သင်ရတဲ့အဖြစ်မျိုးမြန်မာနိုင်ငံမှာကြုံနေရတော့မယ်ဆိုရင်ဝမ်းနည်းစရာကောင်းလာပါတယ်နိုင်ငံအနှံ့နေရာတော်များများမှာလုပ်ကင်နေတဲ့ဘက်ထရီလုပ်ငန်းမှာမပါမဖြစ်ပါရတဲ့ခဲကြောင့်စစ်သင်ရတာကိုအများသူငါတွေအမှတ်တမဲ့ဖြစ်နေပေမဲ့ရန်ကုန်တက္ကသိုလ်ယူပပေဒဌာနနဲ့မလေးရှားနိုင်ငံမွန်နက်တက္ကသိုလ်မှာတာဝန်ထမ်းဆောင်မှုတဲ့ဒေါက်တာတင်ဝင်းကတော့ပညာရှင်ပြီးပြီးသတိပြုမိတာပါ
basic knowledge မရှိတဲ့အတွက်အန္တရာယ်ဖြစ်နေတယ်အများကြီးပေါ့ရက်ွက်ထဲမှာ battery oil တွေဝယ်ပြီးတော့ခဲတွေကျူပြီးတော့ net poisoning ဖြစ်နေတာတွေကညင်မြောင်းတဲ့ပါတော့အဲခဲကျူတဲ့ဟာတွေကလေကွင်းနေပိုင်းနဲ့ကပ်ပြီးတော့တဲရဲရက်ွက်တွေတွေလုတဲ့ဟာတွေကရထားလမ်းပြီးကစုံခင်းနဲ့ရောက်တော့ဒီခဲတွေကစုံရက်ကစုပ်ပေါ့ကစုံရက်တော့ခဲစိတ်တင်လာမသိတော့ကစုံရက်ဝယ်စားတဲ့စိတ်တဲ့ပေါ့လူလူလည်းသွားဆိုင်တဲ့စကံကကစုံရက်ကတော့ကောင်းတယ်လေကျွန်တော်မြင်တော့ရထားလမ်းမှာကစုံခင်းနေအများကြီးအဲ့တဲ့ခူးရောက်တာလေကျွန်တော်လည်းလုံးမမဟုတ်လေဈေးတွေရောက်တော့ဘယ်ကလာလဲကစုံရက်လည်းပြီးလို့မရတာကြီးလက်လက်ဆက်ရှိဝယ်စားတာပေါ့ဒါပေမဲ့အထဲမှာအစိတ်တင်လာမသိတော့ဘယ်လိုမှမသိနိုင်ဘူးအစိတ်တင်တဲ့ကစုံရက်သွားဝယ်စားမိကိုလေခဲစိတ်တင်မှာပေါ့
ကွန်ပျူတာစာစီခင်မတိုင်ခင်ကသတင်းစာနဲ့ပုံနှစ်ထုတ်ဝေလောကမှာခဲစလုံးနဲ့စာစီကြတာမို့စာစီသမားတွေလည်းခဲစိတ်တင်ကြပါတယ်ခုမှမဟုတ်ပဲခဲစိတ်တင်နေတဲ့လူနာကိုဆေးကျောင်းသူဘဝကတည်းကတွေ့ဘူးတယ်လို့အမျိုးသားကျန်းမာရေးဓာတ်ခွဲဌာနမှာအမှုဇီဝဗေဒတိုင်ပင်ခံလွတ်ခဲ့တဲ့ဒေါက်တာခင်မြလွင်ကပြောပြတာပါအ
ဲ့ဒီခဲစိတ်တင်တာလေအခုကြီးနေလာမှာမဟုတ်ဘူးကျောင်းတက်တုန်းကပဲတွေ့ဘူးလားမျက်နှာဖြူပတ်ဖြူရောပြရောင်ရောင် အမှုရာတွေဘာကြီးရလဲဖြတ်ဖြတ်လက်လက်လည်းမရှိဘူးရောက်လာတဲ့ case မျိုးဆိုတာက lead poisoning ဖြစ်တယ်ဆိုတာကိုသိ experience ရလို့မှာပဲသိတယ်လူနာကိုမိကလည်းသူ့ကိုယ်တိုင်ဘာဖြစ်နေမှန်းလည်းသိမှာမဟုတ်ဘူးလေ history ဘာကြီးနေတော့မှသူတို့အလုပ်အကိုင်းနေတဲ့နေရာဖြစ်နိုင်တဲ့ကိစ္စကြီးကြောင့်ပေါ်လာတာ哦 battery လုံးမ်းကြီးခိုင်လေးတွေရလေခနုန်ဒီခနုန်နေလေဒဲအီတီပါရီလည်းမပါလေကျမကြီးပုတ်ကြည့်တာနေတာပေါ့နော
်အင်းတုတ်ဆေးတွေမှာခဲတာပါဝင်တာမို့တုတ်တက်တဲ့နိုင်ငံတွေမှာအင်အောင်းတွေရောင်းဝယ်လုပ်တဲ့အခါအင်းတုတ်ဆေးကိုစစ်စစ်ကြည့်ကြပါတယ်ဆောက်ဦးသစ်တွေဆောက်လို့ရင်တော့ခဲတက်လုံးဝမပါတဲ့အင်းတုတ်ဆေးပဲသုံးလာကြပါတယ်ဒါဒီမကတရုတ်နိုင်ငံကနေဈေးချိုချိုနဲ့ဝင်လာတဲ့ကလေးကစားစရာအလှပပစ္စည်းစရာတွေမှာခဲပါဝင်နေရင်အသိပေးပြီးမှဆိုင်တွေမှာရောက်ချကြပါတယ်မြန်မာနိုင်ငံမှာတော့
ဒီချီဆိုင်လေးတွေမှာဆိုရင်ကလေးအလုပ်လုပ်နေတာကိုသိရသူတို့မှာအကောက်ကောက်ကောက်စီပိုင်းလင်းရှူနောက်ဘက်ထရီအိုးယူပါလိမ့်မယ်ဒီကနေ့ခိုင်နာပေါ့နော်အက်ဆစ်ဒီပိုင်းသူမကြရင်တော့သူတို့လက်ပေါ်စနေနေရမလားပေါ့နော်နောက်ပြီးခြေတုပ်တမလေးခြေတုပ်တဲ့အခါမှာလက်ဦးကြီးပါလေမရှိသေးနဲ့ဒီလိုပဲရိုးရိုးလက်ကြီးနဲ့ကိုင်ပြီးသုတ်ပြီးတဲ့ဟာလေးပြီးပေါ့နော်ဖြေပုံးနေရစွန်းတဲ့အခါလေးစွန်းပေါ့အဲ့အမျိုးကြီးပြီးနောက်အယုတ်ကြီးအဲ့ဒီခုကတော့တော်တော်ဆိုးရည်ကြီးရပေါ့နော်သူတစ်ချင်ပေါ့နော်ဖျားပိုးဒေးလေးတွေများပါလာရကျောင်းကြီးစရာအင်တွင်းမှုလုပ်ငန်းလေးတွေနဲ့လုပ်တော့ဘလူးစင်းမျိုးလေးတွေပုံးတယ်ဖွင့်ပြီးပြီးတယ်နိုင်ငံကြီးတွေလာလို့ပဲခဲမပါရစီတုံးလာတာလို့ပါလို့ဆရာဒီမှာရှိမှာပဲကြာရံကြီးအကုန်လုံးမှာလေ
တနိုင်ငံလုံးကျမ်းမာရေးအတွက်တခြားပြဿနာတွေနီးတူခက်စိတ်တက်နိုင်တဲ့အနေရကိုလူလူကိုကြကြပြန့်ပြန့်ပညာပေးဖို့လိုသလိုလူလူကိုယ်တိုင်ဆောင်ရံရှောင်ရံတွေကိုသိယုံနဲ့မရဘဲကျင့်သုံးဖို့လည်းလိုပါတယ်။ရောမအင်ပါယာခေတ်ကစလို့တမိုင်းနဲ့ချီရှိလာတဲ့ခက်စိတ်ဟာ21ရာစုမြန်မာနိုင်ငံမှာရှိနေတာကိုလည်းသတိမူသင့်ပါတယ်။ရမအင်ပါယာအကြောင်းတမိုင်းမှာပြန်လည်လာတဲ့အခါစည်ရင်းနိုင်ငံရေးကဏ္ဍတွေဟာစစ်တပ်နဲ့နိုင်ငံအုပ်ချုပ်သူတွေအပိုင်းဖြစ်ပြီးလူထုနဲ့အနည်းစားဆုံးတဲ့ဖြစ်လူတိုင်းနဲ့လည်းကင်းကွာလို့မရတဲ့ဂေယစနစ်ကိုလည်းတိခောက်နိုင်ပါတယ်။တမိုင်းလည်လာတဲ့အခါနိုင်ငံရေးစီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်တမိုင်းကိုဆက်ဆက်သင်ယူနိုင်တဲ့အားကောင်းလှတဲ့အခွင့်အလမ်းတွေချစ်ဆက်လည်လာနိုင်ပါတယ်။ဒီလိုအချစ်ဆက်တွေဟာအတိတ်တမိုင်းမှာလည်းရှိခဲ့ပြီးဒီနေ့မြမအတိုင်းဝိုင်းမှာလည်းတစ်ခုနဲ့တစ်ခုချစ်ဆက်နေပါတယ်ရှင်။